ထိုင်းမြန်မာနယ်စပ်စံပြည်နယ်နဲ့နီးတဲ့ချင်းရိုင်ခရိုင်မဲဆိုင်မြို့နယ်ထဲမှာဇွန်လ16ရက်နေ့ကထိုင်းစစ်တပ်နဲ့မူရစေကုံကူးသူတို့အပြန်အလှန်ပစ်ခတ်ခဲ့ကြရမှာတဦးသေဆုံးပြီးစိတ်ကြွဆွေးနှစ်တန်းတသိန်းကျော်ဖမ်းဆီးမိပါတယ်ပစ်ခတ်မှုပြီးဖမ်းဆီးမှုတွေထဲမှာမြန်မာနိုင်ငံသားအခါလူမျိုးတဦးကိုဖမ်းမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲအတွင်းမှာထည့်သွင်းပြောသွားပါတယ်အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တာချီလိမ်မြို့နယ်ကဲ့ရဲ့မဲဆိုင်မြို့နယ်တဲကဖာမီကျေးရွာအတွင်းမူရစေဝါသဲဆောင်လာသူတွေလာမယ်ဆိုတာကိုကြိုတင်သတင်းရတဲ့အတွက်ထိုင်းစစ်တပ်နဲ့အတူမူရစေဝါနှိမ်နင်းရဲတပ်ဖွဲ့ဝင်တွေဟာနယ်မြေအတွင်းမှာစစ်ဆေးနေတုန်းမှာပဲမူရစေဝါသဲဆောင်လာသူတွေနဲ့ထိုင်းစစ်တပ်တို့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ညဘက်မှာမတင်ကားပွဲရာကားတစ်စီးဟာစစ်ဆေးတာကိုမခံဘဲနောက်ပြန်လှည့်ဖို့ကြိုးစားရင်းနဲ့လိုက်လံဖမ်းဆီးရာကနေပစ်ခတ်မှုတွေဖြစ်ပွားခဲ့တာဖြစ်ကြောင်းပစ်ခတ်မှုအပြီးမှာစိတ်ကြွဆေးပြားတန်းနဲ့ချီပြီးဖမ်းဆီးမိခဲ့တာလို့လေအဲ့ဒီဒေသမှာနေထိုင်နေတဲ့ရှမ်းမျိုးသမီးတဦးကပြောပြပါတယ်
26ရက်နေ့ကမူရစေဝါကကုန်ကူးကိန်းနဲ့ခိုင်စစ်တပ်ဖြစ်ခတ်မှုဖြစ်ပွားပြီးတော့မှအဲ့ဒီမှာစိတ်ကြွဆေးပေါင်းနှစ်တန်းတသိန်းကျော်ဖမ်းဆီးမိခဲ့ဟုတ်အဲ့ဒီဖြစ်ခတ်မှုထဲမှာဆက်သေးတို့မှမြန်မာတဦးပါဝင်ပါတယ
်မကြာခဏဆိုသလိုအဲ့ဒီနယ်စပ်နေရာတွေမှာခိုင်စစ်တပ်နဲ့မူရစေဝါတဲဆောင်သူတွေကြားမှာပြစ်ခတ်မှုတွေရှိခဲ့တယ်လို့အခုပြစ်ခတ်မှုမှာလည်းတဦးတည်ဆုံးသွားခဲ့တယ်လို့လည်းဆိုပါတယ်
။အဲဒီလိုမူရစေဝါနဲ့ပတ်သက်ပြီးတော့မှဖမ်းဆီးတဲ့နေမှာထိုင်းနေမှာနယ်စပ်တွေမှာခဏခဏပြစ်ခတ်မှုတွေဖြစ်ပွားပြီးတော့မှသူအနေချင်းနဲ့အများအတည်ရပါတယ်။ဟုတ်ကဲ့အခုပြစ်ခတ်တဲ့ထဲမှာတနက်တည်းကနေတယောက်တည်ပါပါတယ်
။အဲဒီနေ့ကပြစ်ခတ်မှုကြောင့်ဝိစေဝတည်ဆောင်လာတဲ့ထိုင်းနိုင်ငံသားတဦးတည်ဆုံးခဲ့ပြီးတဦးကိုလည်းဖမ်းမိခဲ့တယ်လို့နောက်တဦးဖြစ်တဲ့အခါလူမျိုးမြန်မာနိုင်ငံသားတဦးကိုလည်းအရှင်ဖမ်းမိခဲ့ကြောင်းဖက်ပြေးဖို့ကြိုးစားတဲ့ကားပေါ်မှာတော့တန်းနဲ့ချီရှိတဲ့စိတ်ကြွဆေးထင်ထားတဲ့အိတ်တွေကိုလည်းတွေ့ရှိခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကစနေနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ကားပေါ်ကပါလာသူတချို့လွတ်မြောက်သွားခဲ့ပြီးကားပေါ်ကတချို့ကတော့ထိုင်းအနာပိုင်းတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့ဆိုပါတယ်။စနေနေ့မနက်ပိုင်းထိနယ်မြေရှင်းလင်းခဲ့ချိန်မှာတော့စိတ်ကြွစည်တွေထပ်မံဖမ်းဆီးမိခဲ့တယ်လို့နောက်ထပ်မူရစေဝါတဲဆောင်သူလူငယ်တွေကိုလည်းဖမ်းမိခဲ့ပါတယ်။သူတို့တွေဟာအခကျင်းငွေယူပြီးတဲဆောင်ပေးသူတွေသာဖြစ်ကြောင်းဝန်ခံထွက်ဆိုခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တွင်းမှာမကြာခဏပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးလူသေဆုံးတာတွေရှိခဲ့တယ်လို့တချို့ကလည်းမြန်မာပြည်ဘက်ကိုထွက်ပြေးသွားသူတွေလည်းရှိကြောင်းထိုင်းသတင်းတွေမှာရေးသားဖော်ပြလေးရှိပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တွင်းမှာစိတ်ကြွစည်းပေါင်း42သိန်းကိုဂျွန်လ9ရက်နေ့ကဖမ်းဆီးမိခဲ့ပြီးတဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံမြောက်ပိုင်းဝါတက်ဖွဲ့ထံကနေဝင်ရောက်လာတာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကသတင်းစာရှင်းလင်းခဲ့တာပါဒီနောက်ဆက်ဆက်ပတ်သက်နိုင်တယ်လို့ယူဆရသူတွေကိုထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်နယ်စပ်တခြားမှာထိုင်းနိုင်ငံဘက်ကလိုက်လံဖမ်းဆီးခဲ့ကြတယ်လို့ကြိုတင်သတင်းရလို့စောင့်ဆိုင်းနေတာတွေလုံနေတဲ့အချိန်အခုလိုမျိုးစိတ်ကြွစည်းတဲဆောင်လာသူတွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်